COVID-19 ရောဂါကာကွယ်ဆေးထုတ်ဖို့စမ်းသပ်နေတဲ့ American ဇီဝနည်းပညာကုမ္ပဏီ Moderna ကဆေးသန်းတရာထုတ်ပေးဖို့ American ပြည်ထောင်စုအစိုးရနဲ့သဘောတူစာချုပ်ခဲ့တယ်လို့သမ္မတ Donald Trump ကပြောကြားပါရယ် American ကူးစက်ရောဂါသုတေသနဌာနနဲ့ Moderna ကုမ္ပဏီတို့ပေါင်းပြီးဖော်ဆက်ထားတဲ့ COVID ရောဂါကာကွယ်ဆေး၃မျိုးကိုလူတွေနဲ့စမ်းသပ်နေတာနောက်ဆုံးအဆင့်မှရောက်နေပါပြီ။ကာကွယ်ဆေးကိုအတည်ပြုတာနဲ့ဆေးသန်းတရာအမြန်ဆုံးထုတ်လုပ်ပေးဖို့နဲ့နောက်ထပ်တန်း900မကြာခင်ဆက်ပြီးထုတ်လုပ်ပေးဖို့ American အစိုးရနဲ့ Moderna ကုမ္ပဏီတို့သဘောတူခဲ့တယ်လို့ Donald Trump ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားပါရယ်။ကမ္ဘာတဝန်း COVID-19 ကပ်ရောဂါကူးစက်သူတန်း20ကျော်ရှိနေတဲ့မှာအစိုးရတွေနဲ့ဇီဝနည်းပညာကုမ္ပဏီတွေဟာ COVID ရောဂါကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်အပူတပြင်းကြိုးစားနေကြတာပါ။ကမ္ဘာတဝန်းစမ်းသပ်နေတဲ့COVID ရောဂါကာကွယ်ဆေးအမျိုး100ကျော်ရှိပါတယ်။ရုရှားနိုင်ငံကတော့ပထမဆုံး COVID ကာကွယ်ဆေးကိုအတည်ပြုလိုက်ပြီလို့ရုရှားသမ္မတကအင်္ဂါနေ့ကကြေညာပါတယ်။ဒါပေမဲ့အသေးအချာစမ်းသပ်ခဲ့ပုံမရတဲ့ဆေးအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ရုရှားနိုင်ငံတွေကအပါအဝင်သိပ္ပံပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်။ American, Britain, Canada နိုင်ငံတွေမှာ COVID ကာကွယ်ဆေးစမ်းသပ်နေကြတဲ့ဓာတ်ခွဲကနေရုရှားကအချက်အလက်တွေခိုးယူတယ်လို့စွပ်စွဲမှုတွေလည်းရှိနေပါတယ်။